ထိုင်းနိုင်ငံကဒါဆင်နဲ့ချီအစိုးရစန့်ချီဆန္ဒပြသူတွေရဲ့လက်ကင်ဖုံးတွေလည်းကိုအစ္စရေးလပဂတ်စတ်ထောင်လိုင်းရေးစပိုင်ဝဲအထက်ထောင်လိုင်းရတယ်လို့နိုင်ငံတကာဒီဂျစ်တယ်အခွင့်အရေးလှုပ်ရှားတဲ့အဖွဲ့ကအစီအငါစာထုတ်ပြန်လိုက်ပါတယ်။ပြည်မိသားစုပေါ်ဝေဖန်လို့မရတဲ့တင်းကျပ်တဲ့ဥပဒေကိုရှော့ချရေးအပါအဝင်လွန်ခဲ့တဲ့နှစ်နှစ်ကထိုင်းမှာထောင်နဲ့ချီတဲ့ပြည်သူတွေကလူခွင့်ရေးတောင်းဆိုဆန္ဒပြပွဲတွေကိုအရှိန်မြင့်တင်ခဲ့ကြပါတယ်။အဒီကာလအတွင်းမှာဆန္ဒပြသူတွေကိုပဂတ်စတ်ထောင်လိုင်းရေးစပိုင်ဝဲအုံထောက်လန်းခံရတယ်လို့ကနေဒါအခြေစိုက် Citizen Lab နဲ့ထိုင်းက iLaw နဲ့ Digital Reach Show ကပူးတွဲအစီရင်ခံစာထုတ်ပြန်ခဲ့တာပါသူတို့စုံစမ်းတွေ့ရှိချက်အရတက်ချွတ်လှုပ်ရှားသူ30လောက်ပြင်ပညာရှင်တွေရှင့်နေတွေ NGO တွေစတဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေနဲ့ဆက်နွယ်နေသူတွေရဲ့လက်ကင် Mobile Phone တွေထဲမှာထောက်လိုက်စပိုင်ဝဲထက်ခံခဲ့ရပြီးထောက်လန်းခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်အစ္စရေးနိုင်ငံ NSO Group လုပ်ငန်းကဖန်တီးတဲ့ Pegasus software လက်ကင်ဖုန်းနဲ့ရောက်သွားပြီဆိုရင်အဲ့ဒီလက်ကင်ဖုန်းတွေကအချက်လက်တွေကိုရယူပေးနိုင်သလိုဖုန်းကင်မရာနဲ့မိုက်ခရိုဖုန်းတွေကိုသုံးသူမသိပဲရှိုးဝဲအပိတ်ဖွင့်လုပ်နိုင်ပါတယ်။အဲ့ဒီထောက်လန်း spyware ကိုဘသူကထည့်ပြီးထောက်လန်းခဲ့တယ်လဲဆိုတော့ကိုတော့စင်ကားသားမှာဖော်ပြမထားပါဘူး။ဒါပေမဲ့အဲ့ဒီ Pegasus ထောက်လန်း software ကို NSO Group အစိုးရတွေကိုတော့ရောင်းချတာဖြစ်တယ်ဆိုတော့ကိုတော့အစီရင်ခံစာကထောက်ပြထားပါတယ်။